အီရန်နိုင်ငံမှာလူသေဆုံးမှုတွေရှိခဲ့တဲ့ဆန္ဒပြမှုအစီအကံစာတင်ပြချက်တွေကိုကြားနာဖို့နဲ့ဆန္ဒပြပွဲတွေဖြစ်ပေါ်စေခဲ့တဲ့စီးပွားရေးအခြေအနေတွေကိုပြန်လည်သုံးသပ်ဖို့အတွက်မနေ့တနင်္ဂနွေနေ့တုန်းကအီရန်လွှတ်တော်မှာတကပိတ်ဆွေးနွေးပွဲပြုလုပ်ခဲ့ပါတယ်။လူပေါင်း22ဦးသေဆုံးခဲ့ရတဲ့ဆန္ဒပြမှုတွေနိုင်ငံတော်ဝန်ဖြစ်ပွားခဲ့ရတဲ့အကြောင်းရင်းတွေနဲ့ပတ်သက်ပြီးပြည်ထရေးဝန်ကြီးအက်ဒိုရာမာနီဗာလီ၊ထောက်လှမ်းရေးဝန်ကြီးမာမော့အလာဗီနဲ့အမျိုးသားလုံခြုံရေးကောင်စီအတွင်းရင်းမူအာလီရှန်ခါနီတို့ကိုဥပဒေပြုလွှတ်တော်အမတ်တွေမေးမြန်းခဲ့ကြတာပါ။နှစ်သက်ကူအချိန်ကမှသတင်းတစ်ပတ်ကြာဖြစ်ပွားခဲ့တဲ့ဆန္ဒပြမှုအတွင်းလူပေါင်း1000ကျော်ဖမ်းဆီးခံခဲ့ရပေမဲ့အမခန့်နဲ့ပြန်လွတ်ပေးခဲ့တယ်လို့အာဏာပိုင်တွေကပြောပါရတယ်။ဒါပေမဲ့ဆန္ဒပြမှုဖြစ်ပွားအောင်အဓိကလှုပ်ဆော်ခဲ့သူလို့ထင်ရတဲ့သူတွေကိုတော့တရားစီရင်ရေးလက်ထက်ကိုအနှံထားတယ်လို့ထေယူရန်မြို့အစိုးရရှိနေအာဘာဂျာဗာရီဒိုလာထာဘာဒီကပြောဆိုပြီးသူတို့ကိုအလေးနဲ့အရေးယူသွားမယ်လို့ဆိုပါရတယ်။လွှတ်တော်အဖွဲ့ဝင်မိုဟာမက်ဇီရာကာချိုဗီကတော့ဖန်စီထိန်ထိန်ခံထားတဲ့သူတွေအများစုဟာအလုလက်မဲ့တွေဖြစ်ကြကြောင်းတက္ကသိုလ်ဘွဲရမဟုတ်တဲ့သူတွေဖြစ်ကြောင်းပြောပါရတယ်။လွှတ်တော်အစည်းအဝေးအတွင်းလူတွေရဲ့အနေအထားစီးပွားရေးအခြေအနေနဲ့အလုလက်မဲ့ဆန်ရတွေကိုအဓိကဆွေးနွေးကြတာဖြစ်တယ်လို့ဆိုပါရတယ်။ဒါပေမဲ့လည်းမစ္စတာကာချိုဗီနဲ့တခြားသူတွေဟာဆန္ဒပြမှုနဲ့ပတ်သက်ပြီးနိုင်ငံခြားအစိုးရတွေဖြစ်ကြတဲ့ American Saudi Arabia နဲ့ Israel တို့ကိုအပြစ်ဖို့ခဲ့ကြပါရတယ်။စီးပွားရေးအခြေအနေကိုအသုံးချပြီးတော့တိုင်းပြည်ကိုဝင်ရောက်ဖို့ကြိုးစားကြတဲ့ရန်သူတွေဖြစ်တယ်လို့မစ္စတာကာချိုဗီက ICANA သတင်းဌာနကိုပြောခဲ့ပါတယ်ရှင်။